ချင်းချနေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကိုလွှတ်ပေးဖို့နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုတရုတ်ကညှင်းဆန်လိုက်ပါတယ်။တရုတ်နိုင်ငံသားရေးဝင်ကြီးဌာနပြောခွင့်ရသူဟုံးလီကဒီကနေ့ပြောဆိုခဲ့တာမှာအစိုးရကိုစန့်ကျင်ရေးသားခဲ့တဲ့လူရှောင်ဘိုဟာတရုတ်ဥပဒေကိုချိုးဖောက်ခဲ့တဲ့အတွက်ဥပဒေရဲ့အပြစ်ပေးတာကိုခံရလိမ့်မယ်လို့ဆိုပါတယ်။လူရှောင်ဘိုနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တာတနည်းနည်းပါအကြာမှာသူ့ကိုပြန်လွှတ်ပေးဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့နဲ့လူခွင့်ရေးစောင့်ကြည့်အဖွဲ့တွေကဒီမနေ့တုန်းကပဲကြေညာချက်တွေအသီးသီးထုတ်ပြန်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်၅ဦးကလည်းလူရှောင်ဘိုကိုပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုလိုက်ကြပါတယ်။လူရှောင်ဘိုဟာတရုတ်နိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆိုင်ရာကြေညာစာတမ်းတစ်စောင်ထုတ်ဝေခဲ့ပြီးတဲ့နောက်နိုင်ငံတော်ကိုဖျက်လို့ဖျက်ဆီးလုပ်မှုနဲ့ဆွဆွဲခံရပြီးတော့2009ခုနှစ်ကထောင်နှံ17နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီလိုမျိုးဆွဆွဲတာတွေဟာအတိုက်ခံတွေကိုနှိမ်နွမ်းဖို့အတွက်မကြာခဏဆိုသလိုတရုတ်အစိုးရသုံးနှုန်းလေးရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကတော့ပြောဆိုနေကြပါတယ်ရှင်။